မြန်မာနိုင်ငံမှာကွန်ဗစ်ကပ်ရောဂါကြောင့်တည်ဆောင်းသူတွေနဲ့ကူးစက်သူတွေတိုးလာနေတာကြောင့်သွားလာလှုပ်ရှားမှုတွေကန့်သတ်လာရကကုန်စည်စစ်ဆင်မှုတွေမှာအခက်အခဲတွေကြုံနေရတဲ့အခြေအနေကိုပြောပြပါမယ်။ကျွန်မအာကနွန်ပါ။ကုန်တင်ရင်တည်းခရီးသည်တင်ရင်တွေကိုကွန်ဗစ်ရောဂါပိုကင်းရှင်ကြောင့်ထောက်ခံချက်ပါမှားတာသွားလာခွေပြူဖို့ညွန်ကြားချက်တွေထုတ်ပေါ်လာနေပြီးနောက်အသွားလာတွေရော့ကျသွားတာပါ။စားသောက်ကုန်တွေအပါအဝင်ကုန်တင်ရင်တွေအသွားလာနေသွားတဲ့အတွက်ကုန်စည်စစ်ဆင်မှုတွေအတော့နှေးကွေးသွားတယ်လို့မြန်မာနိုင်ငံအဝေးပြေးကုန်စည်ပို့ဆောင်ရေးဝန်ဆောင်မှုလုပ်ငန်းရှင်များအသင်းအတွင်းရေးမှူးဦးအောင်မိုးက VOA ကိုပြောပါတယ်
။အကုန်လုံးကဒီနေ့ကဘာမှအလုပ်အဟွာဖြစ်မှုတွေအဲ့လိုမျိုးနေဖြစ်နေတယ်။ဒီစားစားတာတွေတိုးနေတော့ပုံစံကြီးလေးကလောတဲ့ဒီနေ့တိုင်းကအလုပ်မဖြစ်သေးဘူးလောတဲ့ရပြီးစောင့်ကြည့်နေကြတယ်
ရန်ကုန်ကနေမန္တလေးကိုသွားတဲ့ယင်တင်အစီရေ300လောက်ဟာလဲမနေ့ကထိရမဲတင်မြို့အဝင်စစ်စစ်ရေးဂိတ်မှာပိတ်မိနေတယ်လို့ပြောပါရယ်မန္တလေးတိုင်းအစိုးရကလည်းဒေသအတွင်းကိုဖျက်ဆီးသွားလာမဲ့ကုန်စည်ပို့ဆောင်တဲ့ကားတွေကရင်မောင်းတွေနဲ့ရင်နှောင်းလိုက်တွေဒီလဆန်ကစပြီးကွန်ဗစ်ကပ်ရောဂါကင်းရှင်ကြောင့်ထောက်ခံစာပါမှသာသွားခွေပြုတဲ့အကြောင်းသတင်းထုတ်ပြန်ထားပါရယ်အလားတူညွှန်ကြားချက်ထုတ်ပြန်ထားတဲ့ကြံဒေသတွေကရှမ်းပြည်နယ်မှာလည်းကုန်စည်ပို့ဆောင်မှုတွေမှာထိခိုက်နေတယ်လို့ရှမ်းပြည်နယ်ကုန်စည်ပို့ဆောင်ရေးအသင်းဥက္ကဋ္ဌဥခင်မောင်သိန်းကပြောပါတယ်
။ဥမာကျွန်တော်ရှမ်းပြည်နယ်အတွင်းဆိုလို့ရှိရင်တော့သွားလာလို့ရတာပေါ့လေနော်။ခုနလူကြီးတွေကတော့တခုတော့ဥစ္စာလုပ်ထားတာပေါ့။ဒီပြည်နယ်တွင်းမှာသွားလာလို့ရပြီမဲ့လို့ဟိုပိုစစ်ဖြစ်တဲ့လူနာ3ယောက်တွေ့တယ်ဆိုလို့ရှိရင်အဲ့မြို့နယ်ပဲမြို့နယ်ဖြစ်ဖြစ်ပေါ့လေအဲ့မြို့နယ်ရဲ့ခီးစဉ်ကိုခက်တက်ရမယ
်မြန်မာနိုင်ငံမှာလပိုင်းအတွင်းတည်ဆုံသူ300လောက်နဲ့ကူးစက်မှု1000ကျော်ရုပ်တရက်တိုးလာတဲ့အထိကပ်ရောဂါပြန့်နှံ့ခဲ့ရကသွားလာလှုပ်ရှားမှုတွေကိုကန့်သတ်ထိန်းချုပ်လာတာပါမန္တလေးတိုင်းကိုဗစ် -19 ဆိုင်ရာသတင်းထုတ်ပြန်ရေးအဖွဲ့ဥက္ကဋ္ဌဦးဆိုင်ပန်းဆိုင်ကတော့ယောဂါကူးစက်မှုတွေကိုထိန်းချုပ်ဖို့လိုအပ်ချက်အစီအစဉ်ရတာလို့ပြောပါတယ
်အခုလက်ရှိအနေထားတော့ကျွန်တော်တို့ရန်ကုန်မှာပိုးအများဆုံးတွေ့တယ်လေနော်အခုကတိုင်းနဲ့ပြည်နဲ့အဲခက်မြများမှာတော့ရန်ကုန်ကမှနေတဲ့ပြည်သူလူထုတွေနဲ့ဒီဘက်ကတက်လာပြီးမှဒီမှာရှိအဲပြည်သူလူထုနဲ့ထိတွေ့တဲ့အချိန်မှာပိုးတွေ့ရတယ်ဟာများတော့ဒါကကျွန်တော်တို့ကဟိုကျမ်းမာရေးရှုထောင့်နေကြည့်မယ်ဆိုရင်ဒါပိုးရှိတဲ့ဘက်ကဒေတာကနေလာတဲ့ဟာဆိုဒီကျွန်တော်တို့ဒီပိုးအတွေ့နေတဲ့ဒေတာဖြစ်ဖြစ်မရှိတဲ့နေရာကိုလာရင်ဒါသူကဒီကိုစစ်ဆေးရမှာပေါ့ဒီတိုင်းပဲအတလို့ဝင်လာပဲဆိုရင်ကျွန်တော်တို့ပိုးကပြတ်ပေါ်မှုတုံးမှပိုးပြီးကြီးမာတော့ပေါ့
ဒါပေမဲ့လည်းကိုဗစ်ရောဂါကင်းရှင်ကြောင့်ထောက်ခံချက်ရယူဖို့အခက်အခဲတချို့ရှိတယ်လို့လည်းလုပ်ငန်းရှင်တွေကပြောပါတယ်တတိယနှစ်ပတ်အတွင်းရောဂါပိုးကင်းရှင်ကြောင့်ကျန်းမာရေးဌာနရဲ့ထောက်ခံစာပြသဖို့ညွှန်ကြားချက်ရဖို့အကန့်အသတ်တွေရှိနေတယ်လို့လည်းမြန်မာနိုင်ငံအဝေးပြေးကုန်စည်ပို့ဆောင်ရေးဝန်ဆောင်မှုလုပ်ငန်းရှင်များအသင်းအတွင်းမှဦးအောင်မိုးကပြောပါတယ်
ဒီစစ်တဲ့တန်းတော့နှစ်ပတ်ပဲခံမယ်ဆိုတော့ကျွန်တော်တို့ကရမောင်းရင်လိုက်ကြီးကအလွတ်လုံနေမယ်ဆိုရင်နှစ်ပတ်တစ်ခါစစ်နေအောင်ပေါ့နှစ်ပတ်တစ်ခါဆိုတလနှစ်ကြိမ်ပေါ့တလနှစ်ကြိမ်စစ်ပြီးတော့သွားနေအောင်ပေါ့သွားနေအောင်ဆိုဒီစစ်တဲ့တက်စီကလည်းအများကြီးလိုလာမယ်စစ်တဲ့နေရာဒေသတွေလည်းအများကြီးလိုလာမယ်အဲစီယုံစီကနေစေပဲဒီစစ်ပြီးကိုအများကြီးကြိုးစားတော့တက်တက်ခွဲခြားထားပြီးတော့ကျွန်တော်တို့လုပ်ဖို့လိုမယ်ပေါ့နော်အဲအဲဒါကြောင့်မလို့ကျွန်တော်တို့ကလက်ရှိတော့အဆက်ခဲတော့ဒီပြည်နယ်တင်တော့တွေ့နေအောင်ပါပဲပြည်နယ်ပြည်တော့ဒီစစ်စစ်တဲ့ဥစ္စာတွေနန်းနန်းဆန်းဆန်းနဲ့ဒီပြည်နယ်မှာကျွန်တော်ဒီချက်ချင်းတွေရတော့ဒီကတ္တနာမပြောပ
ါဘူး။ကချင်ပြည်နယ်ဘက်မှာလည်းပြင်ပကလာတဲ့ရင်တွေကိုဒီနေ့ကစပြီးမြစ်ကြီးနားမြို့အတွင်ဝင်ခွင့်မပြုတော့ပဲရင်မောင်းအလဲလဲလှုပ်ပြီးမှဝင်ခွင့်ပြုထားပါတယ်။မြန်မာနိုင်ငံအဝေးပြေးကုန်စည်ပို့ဆောင်ရေးဝန်ဆောင်မှုလုပ်ငန်းရှင်များအတင်းကတော့ရန်ကုန်နေပြီးတော့အမြန်လမ်းဘက်မှာမော်တော်ယာဉ်တွေဖြတ်တန်းသွားလာခွင့်ရရှိစေဖို့တင်ပြထားတယ်လို့လည်းပြောဆိုထားပါတယ်ရှင်။ကျွန်မအကနွန်ပါရန်ကုန်ကနေသတင်းပေးပို့ထားပါတယ်။